အမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့မှာနေ့ရက်ကြာကျင်းပခဲ့တဲ့အမေရိကန်အာဆီယံထိပ်သီးဆွေးနွေးပွဲမှာမြန်မာအရေးဆွေးနွေးပြောဆိုမှုတွေနဲ့ပတ်သက်လို့အပြည့်သဘောဆောင်ကြိုဆိုကြတဲ့သူတွေရှိသလိုအဝေးကစီဝပွဲကနေမြန်မာစစ်ကောင်စီအပေါ်တိကျပြတ်သားတဲ့အရေးယူမှုတွေချမှတ်ဆောင်ရမယ့်အစီအစဉ်သစ်တွေထွက်ပေါ်မလာတဲ့အပေါ်အမလို့အမရဖြစ်သူတွေလည်းရှိပါတယ်။အမေရိကန်အာဆီယံထိပ်သီးဆွေးနွေးပွဲပေါ်တုံ့ပြန်ပြောဆိုမှုတွေကိုစူးစီးတင်ပြပေးသွားပါမယ်ခင်ဗျာ။ဝါရှင်တန်ဒီစီမြို့မှာမေလ12ရက်ကနေ13ရက်နေ့ထိကျင်းပခဲ့တဲ့ဒီအမေရိကန်အာဆီယံထိပ်သီးဆွေးနွေးပွဲအပြီးမြန်မာနိုင်ငံအတွင်းအကြမ်းဖက်တိုက်ခိုက်မှုတွေချက်ချင်းရပ်ဆိုင်ပြီးနိုင်ငံအကျဉ်းသားတွေလွတ်ပေးဖို့အချက်28ချက်ပါပူးတွဲကြေညာချက်မှာမြန်မာအရေးနဲ့ပတ်သက်လို့ထည့်သွင်းဖော်ပြခဲ့ပါတယ်။ဒါ့အပြင်လက်ရှိကြုံနေရတဲ့မြန်မာနိုင်ငံရဲ့အကြတဲ့အခြေအနေတွေပေါ်မှာလည်းအလွန်အမင်းစိုးရိမ်ကြောင်းနဲ့ဒီအကြတဲ့ကိုငြိမ်းချမ်းစွာအဖြေထုတ်နိုင်ဖို့အာဆီယံအထူးကိုယ်စားလှယ်ကတဆင့်အာဆီယံရဲ့ကြိုးပမ်းနေမှုအပေါ်မှာထောက်ခံအားပေးတယ်လို့လည်းအမေရိကန်နဲ့အာဆီယံခေါင်းဆောင်တွေရဲ့ကြေညာချက်မှာဖော်ပြခဲ့ပါတယ်။မြန်မာစစ်ကောင်စီဘက်ကတော့ဒီပူးတွဲထုတ်ပြန်ချက်ပါအပိုင်26မှာဖော်ပြထားတဲ့မြန်မာအရေးကိစ္စဟာအာဆီယံဗြိတိန်ရင်ကိုချိုးဖောက်ရရောက်တယ်ဆိုပြီးပြင်းပြင်းထန်ထန်ကန့်ကွက်ခဲ့ပါတယ်။မြန်မာအရေးနဲ့ပတ်သက်လို့အမေရိကန်ပြည်ထောင်စုရဲ့ရည်ရည်ဆောင်ရွက်မှုအပေါ်ကြေညာအားရမှုရှိတယ်လို့ NUG ဂျာကာလာအမျိုးသားညီညွတ်ရေးအစိုးရရဲ့အာဆီယံဆိုင်ရာထုတ်တမ်းမှဒီဥပ္ပလတင်က VOE ကိုပြောပါတယ
်။ဒီညီလာခံမှာထွက်ပေါ်လာချက်တွေမှာတော့နှစ်ပိုင်းသုံးသပ်လို့ကြည့်ရမှာဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုဘက်ကတော့ကျွန်တော်မြန်မာနိုင်ငံအရေးနဲ့ပတ်သက်လို့အမြဲတမ်းထောက်ခံခဲ့တဲ့နိုင်ငံတစ်ခုဖြစ်တာနဲ့အညီကျွန်တော်မြန်မာပြည်သူတွေရဲ့နှွေဦးတော်လှန်ရေးတစ်ခုလုံးကိုတော်၎င်းကျွန်တော်ဒီစစ်ကောင်စီဆန့်ကျင်ရေးအားစုအားလုံးရဲ့ဆောင်ရွက်ချက်တွေကိုအတိမတ်ပြုတဲ့အနေနဲ့သာဆက်ပြီးတော့တည်ငြိမ်ငြိမ်ခိုင်ခိုင်မာမာရှိတယ်ဆိုတော့သက်တည်ပြတယ်ပွဲဖြစ်တယ်လို့ကျွန်တော်သုံးသပ်ရမှာဖြစ်ပါတယ်
။အာဆီယံအဖွဲ့အစည်းတွေကတော့ဖွဲ့စည်းပုံအရအဖွဲ့ဝင်နိုင်ငံတနင်္ဂနွေရဲ့အရေးကိစ္စတွေကိုပြတ်ပြတ်သားသားဝေဖန်ပြောဆိုတာမျိုးဖြစ်လာဖို့ခဲရင်တယ်လို့လည်းဥပ္ပလတင်ကသုံးသပ်ပါတယ
်။အာဆီယံချာတာရပြီးပြင် consensus ဖြစ်မှသာလျှင်အရေးကြီးတဲ့ဆုံးဖြတ်ချက်တစ်ခုကိုချက်မှတ်နိုင်မယ်။ဒါမှမဟုတ်လက်ရှိချက်မှတ်ထားတဲ့ဆုံးဖြတ်ချက်တွေကိုပြင်ဆင်နိုင်မယ်ဆိုတဲ့အခါကျတော့အာဆီယံအသင်းများဘက်ကတော့ကျွန်တော်တို့အများကြီးအရင်ဆုံးတည်းကမမျော်လင့်ခဲ့တယ်လို့ညွန်လင့်ထားတာလည်းမရှိပါဘူးခင်ဗျ။အဲကြောင့်လဲဆိုတော့သူ့ရဲ့ဖွဲ့စည်းပုံဆိုင်ရာအားနည်းချက်တွေကိုမပြင်ဆင်သေးသမျှကာလပတ်လုံးနောက်ကျွန်တော်တို့လက်ရှိသဘောထားကွဲပြားပြီးတော့ရည်တည်နေပေမဲ့လို့အသင်းဖွဲ့အနေနဲ့ဆက်ပြီးတော့ရည်တည်ကြင်ကြတဲ့သဘောထားတွေကြောင့်အာဆီယံနေနေတော့ဘယ်တော့မှပြတ်သားတဲ့တိကျပြီးတော့လက်တွေ့ကြည့်ရောက်နိုင်တဲ့ဆုံးဖြတ်ချက်မျိုးကိုချမှတ်ဆောင်ရွက်သွားနိုင်မယ်လို့ကျွန်တော်မျှော်လင့်ပါဘူး
။စီလော့ရောဘတ်ဆန်ဟာ HRW လူ့အခွင့်အရေးဆောင်ကြီးအဖွဲ့ရဲ့အာရှရေးရာလက်ထောက်ညင်ကြားရေးမှူးတူဖြစ်ပါတယ်။သူကဒီထိပ်သီးဆွေးနွေးပွဲကနေမြမအရေးနဲ့ပတ်သက်လို့တိုးတက်မှုရှိလာစေမယ့်ဆုံးဖြတ်ချက်မျိုးမချနိုင်ခဲ့ဘူးလို့ပြောပါတယ
်။ I think the US ASEAN summit did very little to move the ball forward on
the မြမအရေးနဲ့ပတ်သက်လို့တိုးတက်မှုရှိအောင်လုပ်နိုင်ခဲ့တယ်လို့ကျွန်တော်မထင်ပါဘူး။အာဆီယံအခြေခံလူပေါင်း၅ချက်ကလည်းအခုအချိန်ထိဆက်ရှိနေပါသေးတယ်။ဒါတွေကိုတကယ်အကောင့်တဲ့ဖော်မယ်မဖော်ဘူးဆိုတာလည်းမသိရသေးပါဘူး။မြန်မာစစ်တပ်ဘက်ကလည်းဒါကိုအကောင့်တဲ့ဖော်ဖို့စိတ်ဝင်စားပါဘူး။အာဆီယံအနေနဲ့ဒီလူပေါင်း၅ချက်ကိုဆက်ပြီးလှုပ်ဆောင်ဖို့နဲ့အာဆီယံအထူးကိုယ်စားလှယ်ရဲ့အခမ်းအနားဆက်ပြီးရှိနေဖို့အတွက်ဒီထိပ်သီးအစည်းအဝေးမှာအမေရိကန်ကအာဆီယံကိုထပ်မံထောက်ခံပေးလိုက်ပါတယ်။ဒါပေမဲ့ခက်တာကဒါတွေလှုပ်ဆောင်လာဖို့အတွက်ပြည်အားပေးလှုပ်ဆောင်တဲ့အချက်တော့မတွေ့ရပါဘူးအထူးသဖြင့်တော့အာဆီယံနဲ့စစ်ကောင်စီအကြီးအကဲအကြသဘောတူညီမှုရရှိထားတဲ့အာဆီယံမူပေါင်း၅ချက်ကိုစစ်ကောင်စီဘက်ကလိုက်နာဆောင်ရွက်ဖို့ပြက်ကွက်နေတယ်ဆိုတဲ့အချက်ကိုသူကထောက်ပြပြောဆိုပါတယ
် The reality is that the five point consensus is going nowhere because the Myanmar military junta doesn't want it
ဒီအာဆီယံအခြေခံမူပေါင်း၅ချက်အကောင့်ထဲဖွင့်နိုင်ခြင်းမရှိတာကလည်းမြန်မာစစ်တပ်ဘက်ကလက်တွေ့လှုပ်ဆောင်လို့တဲ့ဆန္ဒမရှိတဲ့အတွက်ဖြစ်ပါတယ်မနိုင်ငံဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ်လို့စစ်တပ်ကမကြိုက်တဲ့လူတွေကိုဒီအစည်းအဝေးမှာတက်ခွင့်မရအောင်လဲစစ်ကောင်စီဘက်ကအဖွဲ့အစည်းနဲ့မှသူတို့ရရှိထားတဲ့ဒီတို့အာဏာကိုသုံးပြီးကန့်ကွက်နေတာမျိုးတွေရှိပါတယ်။ဒါကြောင့်အခုချိန်မှာအဲ့ဒီအခြေခံမူပေါင်း၅ချက်ကိုအခြေခံကြကြပြန်လဲတုံ့တက်ကြည့်ဖို့လိုနေပြီလို့ကျွန်တော်ထင်ပါတယ်။ပြီးတော့အာဆီယံထဲမှာထိတ်ကနေဥဆောင်လှုပ်ဆောင်နေတဲ့နိုင်ငံတွေကစစ်တပ်ကိုဖိအားပေးကြဖို့လိုပါတယ်။ဒီလိုမှမဟုတ်ရင်တော့အာဆီယံဟာလက်တွေ့မှာဘာမှတိုးတက်ပြောင်းလဲမှုရှိအောင်မလုပ်ဆောင်တဲ့အဖွဲ့ဖြစ်နေ။အရင်ကတည်းကဆက်ရှိနေပါလိမ့်မယ်။
လက်ရှိအနေအထားကနေတိုးတက်မှုရှိပြီးပြောင်းလဲမှုတွေဖြစ်ပေါ်လာဖို့အတွက်စစ်ကောင်စီကိုအထည်နာစေမဲ့စီးပွားရေးအရတန်ခတ်အေးအေးမှုတွေလှုပ်ဆောင်ဖို့လိုအပ်တယ်လို့ဖီလ်ရောဘတ်ဆင်ကအကြံပြုပါတယ်
We need to basically look at the companies that are in their countries and what business they're doing and I think they need
Money on them ယင်းနှမြုံနံထားတဲ့ company တွေအနေနဲ့ဘလို့ကဏ္ဍမျိုးမှာယင်းနှမြုံနံထားကြတယ်ဆိုတာကိုသက်ဆိုင်ရာနိုင်ငံအသီးသီးမှာပြန်သုံးသပ်တာ Now ဥပိုင်ကုမ္ပဏီလိုစစ်တပ်ပိုင်စီးပွားရေးလုပ်ငန်းတွေကိုတန်ခါအရေးယူတာလို့စစ်တပ်ကိုစီးပွားရေးအရာအထည်နာစေမဲ့ကိစ္စတွေကိုလှုပ်ဆောင်ကြဖို့လိုပါတယ
်။ NUG ဂျာကာလာမျိုးသားညီညွတ်ရေးအစိုးရရဲ့အာဆီယံဆိုင်ရာထူးတာမတ်ကြီးဥပိုလတင်ကတော့အာဆီယံအဖွဲ့အတွင်းမြမအရေးကိုထောက်ခံအားပေးကြတဲ့နိုင်ငံတွေနဲ့အတက်နယ်ဆုံးလက်တွဲဆောင်ရွက်သွားမယ်လို့ပြောပါတယ
်။ဒီစိတ်ဒီဆွေးနွေးပွဲမှာမြမနိုင်ငံနဲ့ပတ်သက်လို့သူတို့တက်နိုင်သမျှအစိုးရဆွေးနွေးပွဲတွေမှာထက်သွင်းဆွေးနွေးတာဒီကျန်တဲ့ဆောင်ရွက်ပေးမှုတွေအားလုံးကိုကျွန်တော်တို့ကအားရချင်တဲ့မှုရှိပါတယ်ဆက်ပြီးတော့လည်းပဲကျွန်တော်နီးနီးကပ်ကပ်နဲ့ညီနိုင်တိုင်းမင်းဆောင်ရွက်သွားကြဖို့ရှိပါတယ
်တုံးရကြကျင်းပခဲ့တဲ့ဒီထိပ်သီးဆွေးပွဲမှာမြန်မာစစ်ကောင်စီအကြီးအကဲကိုဖိတ်ကြားခြင်းမပြုခဲ့ပဲမြန်မာနိုင်ငံကိုစားပြုနေရာမှာခုံလွတ်ကိုသာချထားခဲ့ပါတယ်ထိပ်သီးဆွေးပွဲကာလအတွင်းမှာလည်းအန်ယူဂျီနိုင်ငံသားရေးဝန်ကြီးဒေါ်စင်မအောင်ကိုအမေရိကန်အစိုးရကဖိတ်ကြားပြီးဒုတိယနိုင်ငံသားရေးဝန်ကြီးဝင်ဒီဆာမာအပါအဝင်အစိုးရရာရှိတဲ့လွတ်တော်ကောင်းဆောင်နေနဲ့တွေ့ဆုံဝင်ပေးခဲ့ပါတယ်မြန်မာစစ်ကောင်စီကတော့အမေရိကန်အစိုးရရဲ့အခုလိုရပ်တည်လှုပ်ဆောင်ချက်တွေအပေါ်မှာပြင်းပြင်းထန်ထန်ဝေဖန်ခဲ့ပါတယ်မလေးရှားနိုင်ငံသားရေးဝန်ကြီးကလည်းအန်ယူဂျီနိုင်ငံသားရေးဝန်ကြီးဒေါ်စင်မအောင်ကိုဝါရှင်တန်ဒီစီမြို့မှာမေလ14ရက်နေ့ကတွေ့ဆုံခဲ့ပြီးမြန်မာအရေးဖြည့်ရှင်းဆောင်ရွက်ရာမှာအန်ယူဂျီကိုထိတွေ့ဆောင်ရွက်ဖို့ကမ္ဘောဒီးယားနိုင်ငံသားရေးဝန်ကြီးလည်းဖြစ်တဲ့အာဆီယံအထူးကိုယ်စားလှယ်ပရတ်စခွန်းကိုတိုက်တွန်းပြောဆိုခဲ့ပါတယ်ခင်ဗျာ